စစ်ကောင်စီနဲ့အရခတ်တပ်တော်အေဂျာတိုက်ပွဲတွေဆက်ပြင်းထန်နေတဲ့ရခိုင်တောင်ပိုင်းကဂွားနဲ့တောင်ကုန်းမြို့နယ်တွေကိုစစ်ကောင်စီလေကြောင်းကတောက်လျှောက်ဘုံကျဲနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကလည်းတောင်ကုန်းမြို့ပေါ်ကိုစစ်ကောင်စီလေကြောင်းကဘုံကျဲခဲ့တာကြောင့်ဈေးတစ်ခုလုံးမီးလောင်ပျက်စီးသွားတယ်လို့နေအတော်များများလည်းပျက်စီးသွားတယ်လို့ရခိုင်စီစောင့်ကြည့်နေသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်မှာစစ်ကောင်စီနဲ့အရခတ်တပ်တော်အေအေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့စစ်ကောင်စီလေကြောင်းကနေပုံကျဲနေတာတွေကြောင့်မကြာခဏဆိုသလိုအရသာထိခိုက်သေးဆုံးတာတွေနေအိမ်အဆောက်အဦပျက်စီးတာတွေရှိနေတာလည်းဖြစ်ပါတယ်။မနေ့ဒီဇင်ဘာလ5ရက်နေ့ကရခိုင်ပြည်နယ်တောင်ကုန်းမြို့မှာဈေးနဲ့မြို့ပေါ်ရက်ွက်တချို့ကိုစစ်ကောင်စီက Jet Fighter တွေနဲ့လာရောက်ပုံကျဲခဲ့တာကြောင့်ဈေးဆိုင်ကမ်းတွေနဲ့နေအိမ်တော်တော်များများပျက်စီးသွားတယ်လို့ရခိုင်စီရေးစောင့်ကြည့်နေသူတို့ကပြောပါတယ်။
မနေ့ကမှတော့ဒီစစ်ကောင်စီလေကြောင်းကနေပြီးတော့အဲ့မှာတက်ဖိုက်တာတွေနဲ့ပုံကျတာရှိတယ်မျိုးပေါ်ရက်ွက်တော်တော်များများကိုပြီးတော့တောင်ကုန်းမျိုးမှဈေးရဲ့ဟိုတက်ကိုဘုံနှလုံးကျသွားတယ်အဲ့မှာပေါင်900ပုံတယ်ဆိုအဲ့မှာဆိုင်ခန်း90ကျော်လောက်ပြည့်စည်ပြီးတော့အဲ့အနည်းပါဝင်တခြားဆိုင်ခန်းအသေးအကြီးတွေနဲ့တော်တော်ပြည့်စည်သွားတာရှိတယ်အဲ့ဆိုင်ခန်း90ကျော်လောက်လုံးဝပြကျသွားတဲ့အဖြစ်ဖြစ်သွားတယ်ပြီးတော့ဒီဈေးအနည်းမှရှိတဲ့အဲ့ဒီကိုသာသာကုန်တူလောင်းနေပြီးပွေးယုံနေတူတူများများနဲ့ပြည့်စည်သွားတယ်ပြီးတော့အဲ့ဈေးအနည်းချိန်ပိုင်းကြီးကနေဒီနေ့တော့အိတ်ခတ်ပြည့်စည်သွားတာလည်းရှိတယ်
AA အနေနဲ့တောင်ကုန်းမြို့နယ်ကိုပြီးခဲ့တဲ့လကတည်းကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးတောင်ကုန်းမြို့ပေါ်ကို AA ဘက်ကထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့ပြီးခဲ့တဲ့လကုန်ပိုင်းက AA ဘက်ကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့ကြန့်ရှိနေသေးတဲ့စကခ5ဌာနချုပ်နဲ့ခမရ544ခမရ346တို့ကိုထိုးစစ်ဆင်တိုက်ခိုက်နေပြီးအဲ့ဒီတဲကခမရ544ခမရ346တို့ကိုသိမ်းပိုက်ထားနိုင်ပြီလို့လည်းရခိုင်စစ်ရေးစောင့်ကြည့်နေသူတွေကပြောပါတယ်။ဒါအပြင်တောင်ကုန်းမြို့နယ်အတွင်းကိုစစ်ကောင်စီအနေနဲ့စစ်အင်အားဖြည့်တင်းတာတွေမလုပ်နိုင်တာကြောင့်မကြခင်ကာလမှာလက်ကျန်စကခ5လဲကြာသွားနိုင်တယ်လို့ရခိုင်စစ်ရေးစောင့်ကြည့်သူတူကပြောပါတယ
်။ကျွန်တော်တို့အချင်းတို့ရဲ့စက်ကောင်စီကဒီရက်ပိုင်းမှာအဲ့စကခ5တက်မအောင်သူတို့လင်းလွှဲရနေလို့ရှင်းနေ။အဲ့ဒါသူတို့လင်းလွှဲရတဲ့နေရာသူတို့မြောက်မြောက်ကိုလည်းဒီတိုင်းပဲပြုတ်လုံနေတာပဲဘုံချတိုက်ခိုက်တာလဲ။အခုလည်းဒီတိုင်းပဲသူတို့လင်းခွဲရလို့မယ်ဆိုတာကိုသိတဲ့အတွက်ကြောင့်ဒီမြို့ကိုအော်မကင်းတဲ့အဖြစ်ကိုသူတို့ဖြစ်ရှိသွားမယ့်အနေအထားရှိတယ်။သူတို့လင်းထွက်သွားလို့ရှိရင်ဒီနေရာမှာတိုင်တောင်တလုံးမကြံစရာဘူးဆိုတဲ့ပုံစံမျိုးရင်ပေါ့။အဲဒီလိုပုံစံအနေနဲ့တိုက်ခိုက်နေတယ်။တကယ်တကယ်တော့တိုက်ပွဲအေရီယာထက်ကိုဟိုလေကြောင်းပြစ်ကူတာမျိုးမဟုတ်ဘူး။တိုက်ပွဲနဲ့မသက်ဆိုင်တဲ့နေရာတွေကိုပဲသူတို့ကဟိုလေကြောင်းကနေပြီးတော့အဲပုံကြည့်တိုက်ခိုက်နေတာဆိုတော့လေ
တဆက်ထဲမှာပဲဂွားမျိုးနဲ့အတွင်းကစစ်ကောင်စီတက်စကန်တွေကိုလည်းအာရခတ်တက်တော်အေရီဘက်ကဆက်တိုက်ထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပြီးတိုက်ပွဲတွေဟာမြို့အနီးအနားကိုရောက်ရှိနေတာလည်းဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့ဂွားမျိုးနဲ့အတွင်းကိုအေရာဝတီတိုင်းဘက်ကနေစစ်အင်အားတွေဆက်တိုက်ဖြစ်တင်းပေးနေတယ်လို့သူကဆက်ပြောပါတယ်။
မှတော့ဟုတ်တယ်ကျွန်တော်တို့ဒီအင်အားတို့ရန်ကောင်ကနေပြီးတော့အင်အားဖြစ်နေလို့သိရတယ်။အတက်က60လောက်ရောက်တယ်လို့ပြောတယ်။အဲတက်က60လောက်မှာအင်အားလေးအတော်တက်ပါတယ်လို့ကြားတာပေါ့နော်။ဒါမဲ့ဒီအင်အားတွေကလည်းဟိုလားဆိုတော့အခုစမုထန်အပတ်စဉ်ရှင်ပြရတယ်လို့နှုတ်ထုတ်အင်အားတွေဆိုတော့ဒါတို့ဟိုတိုက်ပွင့်တပွဲကိုခုခံဒီနေ့တည်းကခုခံဖို့အင်အားမျိုးတော့မဟုတ်ဘူး။ဒါအရင်စမျိုးဖို့အတွက်ဖြစ်ပေးလိုက်တဲ့သဘောပဲရှိတာဆိုတော့ဘာမျိုးလေဒီလက်ထက်မှာပဲဆော့အောင်တော်လိမ့်မယ်လို့ထင်တာပဲ
လက်ရှိမှာတော့တိုက်ပွဲတွေဟာမြို့အနားရောက်လာတာကြောင့်ဂွားမြို့ကန်တွေဟာအီယာဝတီတိုင်းနဲ့တခြားဘေးလွတ်ကင်းနိုင်မယ့်နေရာတွေကိုထွက်ပြေးတင်းရှောင်နေကြပြီးစာဝတ်နေအခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်။ဒါအပြင်အန်းနဲ့မောင်တော်မြို့နယ်တွေကိုလည်းအေအေဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပြီးနှစ်ဖက်တိုက်ပွဲဆက်လက်ပြင်းထန်နေတာပါ။မောင်တော်မှာတော့နာခခ9ဌာနချုပ်တစ်ခုသာကျန်ရှိနေတယ်လို့အန်းမှာတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့တခြားတရင်တချို့ကျန်ရှိနေသေးတယ်လို့ပြီးခဲ့တဲ့လကုန်ပိုင်းကအေအေထုတ်ပြန်ကြမှာဖော်ပြထားတာဖြစ်ပါတယ်။ရခိုင်ဘက်ကစီးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။